စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာပြီးခဲ့တဲ့မေလကစစ်ကောင်စစ်တပ်ရဲ့စီးရေလှုပ်ရှားမှုတွေကြောင့်ခြေရွာအတော်များများကထောင်နဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာပေးလို့ရကိုထွက်ပြေးကြရပါတယ်စစ်ကောင်စစ်တပ်တွေရွာတွေဝင်ပြီးနောက်နေအိမ်မီးရှို့ကခံရတယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲဖြစ်လာတာပါ တပ်ပွဲတင်ရင်ကပြုလာတဲ့လက်ရှိအချိန်မှာတချို့ဒေသခံတွေနေအိမ်ပြန်လာနိုင်ပေမဲ့တချို့ဒေသခံတွေကတော့တောတောင်နေထဲမှာအခက်အခဲပေါင်းစုံနဲ့ရင်ဆိုင်နေကြရဆဲဖြစ်ပါတယ်ကလေးမျိုးနဲ့တောင်ပိုင်းကစစ်ဘေးဒုက္ခတွေရဲ့အခြေအနေရန်ကုန်ကလာတဲ့သတင်းကိုတော့မဆုမြတ်မုံကပြောပြပေးပါပါခင်ဗျ
ပြီးခဲ့တဲ့မေလတွေကကလေးမျိုးနဲ့တောင်ပိုင်းကျွရွာတွေဘက်ကိုစစ်ကောင်စီတပ်တွေစစ်ကြောင်းနဲ့ဝင်ရောက်လာခဲ့ပြီးကျွရွာတွေကနေအိမ်တွေမီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီနောက်ပိုင်းမှာတော့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့နှစ်ဖက်ထိတွေ့တိုက်ပွဲတွေဖြစ်လာခဲ့ပြီးတော့ရေရှင်ကျွရွာအရှေ့စီးကျွရွာရှားဖို့ကျွရွာစားတဲ့ပတ်ဝန်းကျင်ကျွရွာတ အင်ကိုပြန်လာခဲ့ကြပါတယ်။ဒါပေမဲ့ရွာလုံးချွတ်မိချွတ်ခံရတဲ့ရေရှင်ကျေးရွာနဲ့အရှိစီးကျေးရွာဒေသခံတချို့ကတော့ပြန်စရာနေအိမ်မရှိတော့ဘဲတောတောင်တွေထဲမှာခိုလုံနေကြရဆဲဖြစ်တယ်လို့ဒေသခံတအူကအခုလိုပြောပါတယ်
။ဒီဆရာတော့ဘယ်သူမှပြန်လို့မရဘူး။သူတို့ရွာလည်းဘာမှမပြန်တော့ဘူးဆိုတော့အရှိစီးကတော့၃ပုံ၄ပုံတော့ပြန်လာကြပြီပြ။ပြန်လာပြီးမှဒီကြီးရွာထဲနေတယ်မှအတူတူဆောက်ပေးကြတယ်ရှိတယ်လေးနဲ့လည်း။နောက်ပြီးမှစားလိုက်စားလဲအဲ့လိုမျိုးပဲပြီးရနေထောက်ပံ့ပေးကြတာအဲ့လိုနေကြတယ်ပဲ။စီစီးပြီးပြန်လာပြီ၊ရှားဖို့ပြန်လာပြီ၊တင်သားပြန်လာပြီ။
မိဘတန်တင်ဒေသခံတွေနေထိုင်စားသောက်ရေးအတွက်ဘေးဝင်းကျင်ကရွာအချင်းချင်းဝိုင်းဝန်းကူညီထားကြပါတယ်။ရွာသူရွာသားတွေနေအိမ်ပြန်လာနိုင်ပေမဲ့အခုချိန်ထိစိတ်ချလက်ချရတဲ့အခြေအနေတော့မရှိသေးပါဘူး။ဆေးဘေးဒုက္ခသည်တွေနဲ့မိဘတင်ဒေသခံတွေအတွက်အလှူရှင်တွေလည်းတိတ်မရှိကြပါဘူး။ဆေးဝါးနဲ့လေခါအကူအညီတွေလည်းလိုအပ်နေကြတယ်လို့ပြောပါတယ်။
ခုကမိုးရင်ကာလဆိုတော့ဒီဝက်ခက်ခဲရှိရတယ်။နောက်ပြီးဒီစားနပ်ရေးကလည်းခက်ခဲရှိရတယ်။ဒီဤဝိတ္တနဲ့ရွာတွေကတော့ညရဆိုတော့ဒီပြန်ခဲ့တဲ့ရွာတွေနေမှာမြပြီးမှပြရတာမျိုးတွေအဲ့လိုမျိုးပဲစားတော့နေကြတာလုံးလုံးဆွေးရတော့ဒီကနေအများကြီးဟိုမျိုးကူညီထောက်ပံ့ရမျိုးတော့တိတ်မရရသေးဘူးပြဒီဘက်မှာတော့အချင်းချင်းကူညီတာပဲရှိတယ်။နောက်ဘက်မှာလည်းတိတ်ချရတဲ့အချင်းတော့မရှိဘူးပြ။ဘာလို့လဲဆိုတော့ဒီသတိရွာတွေလည်းကတ်တယ်။နောက်ဘက်မှာလည်းတက်ပွဲတွေဖြစ်နေတယ်ဆိုတော့အိမ်ဒီမားတွေကလည်းဒီအထုတ်ကောင်းမဖြစ်အောင်ပေါ့ဗျာဒီကြောပွင့်ဆိုရင်ကိုတော့ကိုအိမ်ပြန်နေဆိုလဲဒီထုတ်ဟာဒီတိုင်းမဲ့ထားရတယ်ဒီကြည့်ရမလဲဆိုတာမပြီးဘူးတော့လွတ်လွတ်လပ်တော့နေလို့မရဘူ
းရေရှင်ချေးရွာကရွာသားတို့ကဒေသခံတွေလက်ရှိတိတ်ချောင်နေကြရတဲ့တောတောင်တွေမှာမိုးကတဲ့ထိုးပြီးဖြစ်တယ်လို့နေထိုင်နေကြရတာဖြစ်တယ်လို့ပြောပါတယ်အကူအညီတွေသိမ့်မရတာကြောင့်စားစရာတွေကတောတောင်တွေထဲမှာရှိတာတွေကိုရှာစားနေကြရပါတယ်
ဒီကဲတစ်ခါကရွာဘက်ကိုစစ်ကြောင်းထိုးတော့ကြရင်ဒေရွာလုံးကိုအဲ့လိုဟိုစစ်တပ်ကမီးရှို့သွားဆိုလေအဲဒေရွာလုံးအိမ်ကြီးရှိတော့အဲ့ဆိုတော့တော်ထဲမှာပဲနေကြတာဒေရွာလုံးကလူတွေကရွာထဲမပြန်ကြအောင်ပေါ့ဒေရွာလုံးရှို့ခံရမှာအဲ့ပြီးတော့ရွာထဲမှာအိမ်ကြီးရှိတော့တော်တိုင်းရွာကဒါအဲ့အဲ့တော်ထဲမှာပဲတရားထိုးပြနေကြတာမှာတော်ထဲမှာအခုလိုချင်ဆိုရင်လည်းဒီလိုမှုဝေးပေါ့လေညစ်ပြီးအဲ့လိုတွေပဲချင်မအောင်လို့အဲ့ကြပဲရှိရမယ်ဒါနဲ့စားနေတာ
ရှေးရှင်ကျေးရွာဟာအင်ဂျင်400ဝန်းကျင်လောက်ရှိပါတယ်ပြီးခဲ့တဲ့မေလပထမပတ်လောက်မှာစစ်ကောင်စီတပ်တွေရွာထဲဝင်လာပြီးတော့နေအိမ်တွေအလုံးမိချို့ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်အခုအချိန်မှာတိုက်ပွဲတွေတည်ငြိမ်နေပေမဲ့ဒေသခံတွေပြန်ကြနေအိမ်မရှိတော့ဘဲတောတောင်ထဲမှာအခက်အခဲပေါင်းစုံနဲ့ဆက်လက်ရင်ဆိုင်နေကြရပါတယ်ရွာသားတွေထိခိုက်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တပ်တွေအပြန်အလှန်ဆက်ဆွဲပြောဆိုနေကြပါတယ်ထွက်ပြေးတိတ်ချောင်နေတဲ့စစ်ဘေးဒုက္ခသည်တွေကတော့တိုက်ပွဲတွေငြိမ်သွားပြီပဲတောတောင်တွေထဲမှာသူတို့ဆက်လက်ရပ်တည်နိုင်ဖို့အခက်အခဲမျိုးစုံဆက်ပြီးရင်ဆိုင်နေကြရတယ်လို့ပြောပါရရှင်